ဘင်္ဂလားဒေ့ရှ်နိုင်ငံကောက်စ်ဘဇားကဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရွှေချာတွေတက်ကဒုက္ခသည်4000ကျော်ကိုဆက်ထမမြောက်အတုပ်ဖြစ်နေဗာဆန်ချာကျွန်းကိုမတ်လ30အင်္ဂါနေ့မှာပို့ဆောင်နေပြီဖြစ်ပါတယ်။ဥခိယနဲ့တိုက်နက်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေတက်ကဗာဆန်ချာကျွန်းကိုကိုယ်ဆန္ဒအဖြစ်ပြောင်းရွှေ့ခြင်းတွေကိုဥခိယကောလိဝင်းတဲ့မီနီဘတ်တွေနဲ့ပို့ပေးနေတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရသတင်းကိုကိုးကားပြီးဒီလိုရေဘင်္ဂလားဌာနကပြောပါလေကော့ဖစ်စစားမှာရှိတဲ့ဘာလူခါလီဒုက္ခတဲ့စခန်းမှာတော့ပြီးခဲ့တဲ့တနင်္လာနေ့ကမိအကြီးကျယ်လောင်ကျွမ်းခဲ့တာဖြစ်ပြီးအဲဒီကမိဘေးကဒုက္ခတဲ့48000အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကကယ်ဆယ်ရေးနဲ့စစ်ပစ္စည်းတွေဖြန့်ဝေပေးနေပါတယ်။ဒါအပြင်ဒီဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံရေးအတွက်ကုလသမဂ္ဂကဆောင်ရွက်နေတယ်လို့လည်းကုလသမဂ္ဂအထင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာဗစ်ကအင်္ဂါနေ့မှာပြောပါတယ်
The agency is also monitoring the safety and security of refugees and working to address the critical needs of children.
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဖွဲ့ကဒီဒုက္ခသည်တွေဘေးကင်းရတဲ့လုံခြုံရေးအတွက်စောင့်ကြည့်နေတယ်လို့မိလောင်စင်မိသားစုနဲ့ကွဲကွာသွားတဲ့ကလေးငယ်တွေရဲ့လိုအပ်ချက်တွေအတွက်ပါကြေညာဆောင်ရွက်ပေးနေတယ်လို့ပြောသွားတာပါ2018ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေနေရှင်းလင်းမှုနောက်ပိုင်းရိုဟင်ဂျာတိုင်းနယ်ချီပြည်ဘင်္ဂလားဒေ့ရှ်နဲ့ထွက်ပြေးခဲ့ကြတာဖြစ်ပြီးဒီထဲကတချို့ကိုဘင်္ဂလားဒေ့ရှ်အစိုးရကရေလွှမ်းမှုတဲ့ဘာဆန်ဂျာကျွန်းပေါ်ပို့နေတာကြောင့်လူခွင့်ရေးဖွဲ့တွေကစန့်ကွက်နေကြတာပါ။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ခေါ်ယူမယ်လို့ပြောထားပေမဲ့ဘူးတီတော့မလောက်ဆောင်နိုင်သေးပါဘူး။